ဒီအရှိမဘောမြတ်အထုတ်တော့လေဆိုရင်အာမတုခင်မှာစတုရာတဲ့ခါတရားလေးပါးကိုကြွတင်ပြီးတော့ဘောမြတ်ရတယ်ဆိုတာကိုကိုယ်မြင်နေရပြောပြီးဒါမှလည်းမင်းရဲ့စိတ်လေးကိုတရားရဲ့ခုံတော်နဲ့ထုံမှန်းပြီးတော့စိတ်ဒီငြိမ်မှုလေးရတဲ့အခါမှာ မိမိခန္ဓာညာစိုက်ပြီးတော့ပေါ်ခဲ့အာယုန်လေးရှုမှတ်ပေါ်မြန်အားထုတ်တဲ့အခါစိတ်အပြန့်အလွန်နေတာပေါ့ဒါကြောင့်တရားမရှိမှတ်ခင်မှာမြတ်စွာဘုရားရဲ့ဂုံကိုအာယုန်ပြုတ်ပြီးတော့မြတ်စွာဘုရားရှင်မှာပူဇော်ထုကိုခံတော်မူထိုက်တဲ့ဂုံတော်တွေနည်းနည်းပြည့်စုံတော်မူတယ် လောဘဒေါသမောဟအစရှိတဲ့ကိလေသာတွေကိုကျွင်းမဲ့ပယ်တတ်တော်မူတဲ့ဂုဏ်တော်တွေနဲ့ပြည့်စုံတော်မူတယ်။မြတ်စွာဘုရားရှင်မှာတန်ត្រာစိတ်ထောက်ကန့်နေလို့ချိုးဖြက်ပြီးတဲ့ဂုဏ်တော်တွေနဲ့ပြည့်စုံတော်မူတယ်။အဲ့လိုဘုရားရှင်ရဲ့ဂုဏ်တော်တွေကိုမိမိစွမ်းနိုင်သမျှအာယုန်ပြုတ်ပြီးတော့ရှိကိုဥချရင် နောက်အတုပမိမိရဲ့ခန္ဓာကိုယ်ရဲ့မတင့်တယ်တဲ့သဘောလေးကိုတခဏတာလောက်ဆင်ញင်လိုက်ရတယ်။တံဝေကညာလေးတွေဖြစ်လာအောင်လို့ဒါမရဏနုဒတိတေခြင်းတရားကိုလည်းနှလုံးသွင်းရ။ဇာမမိမိဟာတံဝေကညာလေးတွေဖြစ်ပေါ်လာတဲ့အခါကလည်းကြောင့်မိမိစိတ်ဟာတရားအာယုန်ဘက်ကိုပို့ပြီးတော့စိတ်ညွတ်ထားလို့ပို့ပြီးတော့ဆင်ပြေးလာ။ အဲ့တော့တရားမရှိမှခင်ပွားများခင်မှာဒီတရားလေးပါးကိုကြိုတင်ပြီးတော့စင်ញင်ပွားများထားပြီဆိုရင်စိတ်တည်ငြိမ်မှုတမာရိမြန်မြန်လေးဖြစ်လာလိမ့်မယ်။အဲ့ဒီလိုစိတ်တည်ငြိမ်မှုတမာရိလေးဖြစ်လာတဲ့အခါကျတော့မှနိဗ္ဗာန်တရားတွေဝင်ခွင့်မရတော့ဘူး။ ကာမေသန္တနိဝရဏဆိုရင်ကာမဂုဏ်အာယုန်နဲ့ဆက်တဲ့နိဝရဏတရားတွေလည်းဝင်တော့ဗျာပါဒနိဝရဏစေစုစေပြမှုနဲ့ဆက်တဲ့နိဝရဏတရားတွေဌိနမိတ်တနိဝရဏထိုင်မှန်ပြင်းအင်းငယ်မှုဆိုတဲ့နိဝရဏတရားတွေဝင်တော့ဘုဒ္ဓေသကုက္ကုသ စိတ်ပြန့်ကျဲမှုတွေနည်းပြီးတော့ကိုရှိမှတ်တဲ့အာယုံပေါ်မှာပဲကိုယ်စိတ်ကလေးတည်ငြိမ်မှုတွေမြဲလာတယ်။ဝိဇိကိစ္စယုံမှားတွေးတော့မှုတွေလည်းကင်းသွားတယ်။ကြေဒီခါကျတော့စိတ်ဝိတုဒ္ဓိဖြစ်နေပြီ။စိတ်တွေစင်ကြဲနေပြီ။ဘာနဲ့မှနိဗ္ဗာန်တရားတွေမဝင်လာတော့ဘူး။နိဗ္ဗာန်တရားတွေကင်းနေပြီဆိုရင်စိတ်တွေကစင်ကြဲနေတော့တာရှုစိတ်ကလေးကြီးတယ်။ မြေရှုမှတ်နေတဲ့အာယုန်လေးပုံမှာဟောင်းမှုပင်မှုလေးရှုနေရင်ဟောင်းမှုပင်မှုအာယုန်လေးပုံမှာအထိုင်အထိလေးရှုနေရင်အထိုင်အထိအာယုန်လေးပုံမှာဒီလိုမဟုတ်ဝင်လေထွက်လေရှုနေရင်အဲ့ဒီနာသီးပြရဲ့ဝင်လေထွက်လေလေးပုံမှာအဲ့ဒီပုံမှာစိတ်ကရှုစိတ်ကလေးကြီးကမြဲပြီးနေတဲ့ခါကျတော့မှတ်စိတ်ကြီးတဲ့စင်ကြဲနေအဲ့ဒါစိတ်တဝိတ္တုဒ္ဓိဖြစ်နေတာ ဒီစိတ်တဝိတ္တုဒ္ဓိဖြစ်မှာဒိဋ္ဌိဝိတ္တုဒ္ဓိဖြစ်တယ်ဒိဋ္ဌိဝိတ္တုဒ္ဓိဆိုတာအသိအမြင်စင်ကြယ်တာကိုပြောတာစိတ်မစင်ကြယ်ဘဲနဲ့ အသိဉာဏ်အားမစင်ကျင်နိုင်အဲ့ဒီစိတ်တွေစင်ကျင်နေမှနိဝရဏတရားတွေကင်းနေမှဒိဋ္ဌိဝိသုဒ္ဓိဆိုတဲ့အသိဉာဏ်စင်ကျင်တာယုတ်ကိုယုတ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိမြင်တဲ့ယထာဘုဒ္ဓဉာဏ်အဲ့ဒီကြတော့မှပေါ်လာယထာဘုဒ္ဓဉာဏ်လေးပေါ်ဖို့ကစိတ်ဉာဏ်မျိုးကိုပထမကြိုးစားရ။အဲဒီစိတ်ဉာဏ်အောင်ကြိုးစားတဲ့အခါကဏ္ဍမှာလည်းပဲမနေ့ကပြောခဲ့တဲ့အာတ္တပိသမ္ပဇန်သောတတိမံဆိုရယ်တတိထာမေဝရိယစိုက်ထာ။အဲဒီတတိထာဝရိယစိုက်ပြီးရှုနေရင်သမဇာနာအမှန်တိုင်းသိလိမ့်မယ်။တောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေးရှားနေတဲ့သဘောဘူးရင်ဘူးသဘောအေးရင်အေးသဘောတင်းရင်တင်းသဘောမာရင်မာသဘောပြောရင်ပြောသဘောဆိုတဲ့အဲ့ဒီသဘာဝလေးတွေအကုန်လုံးသိတယ်။ယထာဘူတဉာဏ်ဖြစ်ပေါ်လာလိမ့်မယ်။ဒီစာပိုင်းမှာတော့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီလိုစိတ်ကြီးစင်ကြယ်ပြီးတော့မှန်သည့်တဲ့ယထာဘုဒ္ဓဉာဏ်လေးဖြစ်အောင်ကြိုးစားပြီးတော့အထုကြဖို့ပဲစိတ်တွေကိုလွတ်ထန်နေလွတ်ထန်ရင်စိတ်ကယုံထွက်နေမှာစိတ်မထွက်စေခြင်းရင်ဝိရိယလေးတိုးပြီးတော့ရှုမှတ်တဲ့အာယုံပေါ်မှာနည်းနည်းလေးစိတ်အားလေးစိုက်ထားပြီးအားလေးထည့်ပြီးရှုပြီးဒီဘက်မှာအားလေးထည့်ရှုရင်စိတ်ကအပြင်ကိုမထွက်တာတော့ရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်အနေကြာလာရင်အမှန်တည်းရတဲ့ဘုဒ္ဓဉာဏ်ရမယ်အဲ့ဒီဉာဏ်လေးရလာပြီဆိုရင်တော့တရားရှုမှတ်ရတဲ့ယောဂီမှာပင်မမှုတွေသိမရှိတော့ဘူးဆိုင်ရှုမှတ်ရတာလည်းပဲစိတ်အထွတ်နည်းသွားတဲ့အတွက်ရှုမှတ်တဲ့အာယုံလေးပေါ်မှာစိတ်လေးမြဲလာပြီဖြစ်တဲ့အတွက်ကြောင့်ပြန်မှမှုရေးသိမရှိတော့ဈဉ္ဉံလျှောက်တဲ့ခံမှလည်းဒီတိုင်းရပ်ပြီးရှုတဲ့ခံမှလည်းဒီတိုင်းဣရိယာပုလေးပါပဲဣရိယာပုနဲ့ပဲရှုရှုနိဝရဏတရားတွေကင်းပြီးစိတ်လေးစင်ကြယ်လို့ယထာဘုဒ္ဓဆိုတဲ့အမှန်တည်းတဲ့ဉာဏ်လေးပေါ်လာပြီဆိုရင်တော့ပြန်မှန်တာတွေမရှိတော့အေးဆေးဆေးရှုမှတ်နိုင်ပါလိမ့်မယ်ဒါကြောင့်မိမိတို့ရှုမှတ်ပေါ်ဉာဏ်အထုတ်တဲ့ခက္ကလမှာနိဝရဏတရားတွေကင်းပြီးတော့စိတ်တဝိသုဒ္ဓိစိတ်စင်ကြယ်မှုလေးဖြစ်လာအောင်အထူးရှုမှတ်တဲ့အာယုံပေါ်မှာအားလေးစိုက်ပြီးတော့ရှုပါဥပမာပြောရရင်တစ်ဖက်နဲ့တစ်ဖက်သူနိုင်ကိုနိုင်ဘုဘက်ဒီဘက်ကျိုးကိုဆွဲတဲ့အခါကဏ္ဍပေါ့ဘုရားမြန်မာနိုင်ငံတို့လွန်ဆွဲတယ်လို့ခေါ်ပါအဲ့လိုတစ်ဖက်နဲ့တစ်ဖက်ဆွဲတဲ့အခါမှာကိုယ့်ဘက်ကအားမစိုက်လို့ရှိရင်တစ်ဖက်ကတခါလဲတလင်းကောက်ကိုပါသွားတယ်တလင်းကောက်ကိုပါသွားပြီဆိုရင်ခန္ဓာကိုယ်ပင်မဆင်းရဲမှုတွေဖြစ်သွားတာလို့ပေါ်နာပဲ့တာကြီးကြီးကနာရနာကျင်တာကြီးဖြစ်သွားအဲ့တော့အဲ့ဒီတစ်ဖက်ကိုပါမသွားစေချင်ရင်မိမိဘက်ကအားစိုက်ပြီးတော့အားထည့်ပြီးဆွဲရအဲ့လိုအားထည့်ဆွဲတဲ့အခါကျတော့လူတို့ပင်မနဲ့မောလေမောလေပင်လေပင်မနဲ့ချွေးတွေထွက်ဒါပေမဲ့ကိုတစ်ဖက်ကိုပါမသွားတော့ကိုအနံ့ရရင်လည်းရသွားအဲ့ဒီလိုပဲဒီစိတ်ကလေးဟာမိမိရဲ့အသက်နဲ့အမျှလွတ်လာခဲ့တဲ့စိတ်ကလေးဟာတမန်တော့ရှုနေုံနဲ့တော့ဒီစိတ်ကလေးဟာမတည်ငြိမ်နိုင်မိမိစက်စမ်းမြဲအာယုန်လေးကိုပြန်ပြန်ပြီးတော့သွားတယ်သားနဲ့ပြောသမီးနဲ့ပြောပစ္စည်းနဲ့ပြောစည်းဝါးနဲ့ပြောနေတာအဲ့ဒီအာယုံပဲစီပဲစိတ်တွေကပြန်ပြန်ပြီးသွားနေတတ်တယ်အဲ့ဒီလိုမသွားစေခြင်းမိမိရှုမှတ်ရမယ်အထိုင်အထိအာယုံမဲဖြစ်စေဖောင်းမှုပင်မှုအာယုံမဲဖြစ်စေဝင်လေထွက်လေပဲဖြစ်စေအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာစိတ်အားလေးအထူးအားစိုက်ပြီးတော့ရှုမှတ်ခြင်းအားဖြင့်စိတ်ပြန်လုံးကြီးနေပြီးတော့ဤဝရဏတရားကြီးကင်းပြီးတော့စိတ်တင်ခြင်းမှုတမာရီတွေဖြစ်တဲ့ ਨੇ အများအမှန်တိုင်းသိတဲ့ယထာဘုဒ္ဓဉာဏ်ယုတ်သဘောနန္ဒဘောသိတဲ့ယထာဘုဒ္ဓဉာဏ်နေ ပေါ်လာပါလိမ့်မယ်အဲ့လိုပေါ်လာပြီဆိုရင်တရားရှုမှတ်ရတာပြန်မှန်းနေဆိုတာမရှိတော့ပါဘူးနောက်တရားမိမိရှုမှတ်လို့တွေ့တာသိတာလေးတွေဘုန်းကြီးဓမ္မတာကိစ္စခေါ်ပါလေဘုန်းကြီးနဲ့တရားဆွေးနွေးတာဟုတ်တယ်ဓမ္မတာကိစ္စလို့ခေါ်ပါဘူးယဟန်တော်များဒီနေ့မနေ့၈နာရီဆက်ပြီးတော့ဘုန်းကြီးဒီညောင်းပေါ်မှာကြောက်ပြီးတော့တရားဆွေးနွေးကြမြင်မြန်ကြမယ်မိမိရှုမှတ်လို့အဆင်ပြေပြီဆိုရင်လည်းရှုမှတ်လို့အာယုန်လေးမှတ်စေလေးတက်လာပြီရှုမှတ်ရတာအဆင်မပြေသေးဘူးဆိုရင်လည်းပဲစိတ်ထွက်ပြန့်လွင့်များရင်ပြန့်လွင့်များလာလေးတွေကိုတွေ့ကြုံလာလေးတွေတင်ပြဖို့ပါအဲ့လိုတင်ပြတဲ့အခါမှာအချိန်လေးကိုနည်းနည်းလေးအပူစားရင်မပါဘဲနဲ့အချိန်လေးကိုတန်ဖိုးထားဖို့ပါပဲ။လျှောက်တဲ့ခံမှလည်းပေါ်တာရင်ရှုတာရင်သိတာရင်အသုံးမျိုးတွေပါပဲတရားလျှောက်တဲ့ခံ။ထိုင်ပြီးရှုမှရင်ခန္ဓာမှာပါပေါ်လာတယ်။ပေါ်တဲ့ခါရှုလိုက်တယ်။ရှုလိုက်တဲ့ခါဘာဖြစ်သွားတယ်ဘယ်လိုသိလိုက်တယ်ဒါလေးသုံးမျိုးပဲ။ရပ်ပြီးရှုတဲ့ခံမှဒီလိုပဲရက်တဲ့အမှုရာလေးပေါ်လာတယ်ပေါ်လာလို့ရှုလိုက်တယ်ရှုတဲ့အခါမှာဘယ်လိုသိသွားလဲတောင်းတာတင်းတာသိတယ်လှုပ်တာရှားတာသိတယ်အဲ့ဒီသုံးမျိုးပဲတရားလျှောက်တယ်ဆိုတာဒါလေးပဲဈဉ္ညာသွားနေတယ်ဆိုရင်သွားတဲ့အခါမှာညာခြေလမ်းနေဆိုရင်ညာလမ်းတယ်လို့ရှုတယ်ရှုတဲ့အခါမှာဘယ်လိုသိသွားလဲတင်းသွားတယ်တောင်းသွားတယ်သို့မဟုတ်မှားသွားတယ်စသည်ဖြင့်ပေါ့ကိုသိတဲ့အတိုင်းကြီးလျှောက်ဖို့ပေါ်ပေါ်လာရင်ရှုလာရင်သိတာရဲ့ဒီသုံးမျိုးလေးနဲ့တရားမှုပေါ်တာရှုတာသိမြင်တာသုံးများရေးကြည့်ပြီအချက်သုံးများထင်ရှားစွာမှန်စွာပြောနိုင်စီမိမိရဲ့ဒီမှာပေါ်တာရဲ့ရှုတာရဲ့သိမြင်တာလေးတွေကိုအမှန်တိုင်းပြောနိုင်ဖို့အဲလိုပြောပြတဲ့အခါမှာတင်ပြရာတွင်ချိန်ကိုပင်အစင်ချွေတန်သုံးတတ်စီကိုယ့်ရဲ့ကိုယ်တွေလေးတွေနဲ့တင်ပြဆောင်ထားတဲ့အခါမှာအချိန်ကိုချွေချွေတာတာသုံးတတ်ဖို့ပါ။အဲ့ဒီလိုအချိန်ကိုချွေတာသုံးပြီးတော့အပူစကားတွေမပါဘဲနဲ့ထူတာလေးတွေဒီနေ့တနေ့တာရှုမှတ်တာလေးတွေကိုထူတဲ့အချက်ကလေးတွေလောက်ပဲတင်ပြဆောင်ထားသွားမယ်ဆိုရင်အချိန်နေသိမပုတ်တော့ပါဘူး။ဒါကြောင့်တရားလျှောက်တဲ့အခါမှာလည်းပဲအချိန်ကိုချွေချွေတာတာလေးသုံးပြီးတော့မထူတာတွေကိုအကြာကြီးရှောင်နေပဲနဲ့ထူတာထူတာလေးတွေကိုပဲလျှောက်ထားသွားကြမယ်ဆိုရင်ယောဂီအားလုံးပေါ့အဲ့ဒါလေးတွေအကုန်လုံးအပြည့်စုံရှောင်နိုင်သွားပါလိမ့်မယ်ဒါကြောင့်မိမိတို့ကရှုမှတ်ပွားများအားထုတ်တဲ့အခါကာလမှာအထူးအားဖြင့်တတိထဝရိယစိုက်ပြီးတော့ထိုင်တာပဲရှူရှူရက်တာပဲရှူရှူသွားတာပဲရှူရှူလျောင်းတာပဲရှူရှူမိမိစိတ်ဒီပဲအပြင်ပတွေမလွတ်မထွက်အောင်အတိတ်စီမရအောင်အနာဂတ်စီမရအောင်ရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကပ်ပြီးတည်နိုင်အောင်တတိထဝရိယစိုက်ရှုမှတ်ပွားများအထုနိုင်ခြင်းအားဖြင့်မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်မျက်မှောက်ပြုနိုင်ကြပါစေ။